မြန်မာနိုင်ငံကရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေရှိရာဘင်္ဂလားဒေ့ရှ်ကစခန်းတွေမှာကူရူကိုဒ်ကျောင်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပိတ်ပင်နေတာမို့ရင်ဂျာကလေးတွေရဲ့ပညာရေးအခက်အခဲကြုံနေရပါတယ်။ဒီကြောင့်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအများဆုံးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွေကကုတုဘလောက်ဒုက္ခသည်စခန်းတွေကကုထုကိုထစာတင်ကျောင်းတွေပိတ်ပစ်ဖို့စခန်းတာဝန်ရှိသူတွေကဇန်နဝါရီလဇန်ပိုင်းမှာညွှန်ကြားချက်ထုတ်ခဲ့ပါတယ်။ပုဂ္ဂလိကတင်ကြားရေးစင်တာတွေအကုန်ပိတ်သိမ်းမှုနေအိမ်တွေမှာကိုထုကိုထတင်ကြားနေတာတွေကိုရပ်တန့်ပစ်ဖို့နဲ့တခြားမဖြစ်မနေလိုက်နာရမယ့်စည်းကမ်းချက်တွေပါဝင်တဲ့16ချက်ပါကြီးညာချက်ကိုစခန်းတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပါတယ်။ဒုက္ခသည်စခန်းထဲမှာလူမှုအဖွဲ့တွေကဖွင့်ထားတဲ့ကိုထုကိုထကျောင်းတွေကိုပိတ်ပင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာဒီညွှန်ကြားချက်တွေထွက်လာတာပါ။စခန်းတွေမငြိမ်သက်မှုတွေနဲ့ဆန္ဒပြမှုတွေဖြစ်လာတဲ့နောက်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲ့ဒီကျောင်းတွေရဲ့တင်ကြားမှုပုံစံကိုစိုးရိမ်လာတယ်လို့ဒေတာတွင်သတင်းတွေမှာရေးပါတယ်။ဒါပေမဲ့လည်းဒါဟာအဖြစ်မဟုတ်ဘူးလို့လူ့ခွင့်အဖွဲ့တွေကဝေဖန်ပါတယ်။နေရရင်းကိုပြန်ဖို့ကလည်းမရေရာကပေးကြောင့်ကန့်သတ်မှုတွေကြီးနေတဲ့အခြေအနေမျိုးမှာဒီအမိန့်ကြောင့်ကလေးငယ်တွေရဲ့ပညာဆက်လက်သင်ကြားရေးကအခက်အခဲကြုံနေကြရတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ်
။ကျွန်တော်တို့စကင်မှာဘောဗျာကုတူဘလုံးစကင်မှာကျွန်တော်တို့ Camp 1မှာစောင်းစားပေါင်းဟွာလဲရကျော်လို့ရှိတဲ့အဆောင်တကူကိုသူရစ
ူရာကဖြတ်လိုက်တာအကမှာကျွန်တော်အမသာမစိတ်မကောင်းဖြစ်နေပါတဲ့။အမိန့်တော်ပြီးနောက်ပိုင်းမှာသူတို့တော်ဝန်ကံဘောဗျာမာဇီမြားကိုသူတို့ကောင်းဆောင်မြားကိုခေါ်ပြီးတော့ဆေးဝါးခေါ်ပြီးတော့သူတို့ကကျွန်တော်ကဆူရာနဲ့ဥပဒိနဲ့မယူဘူးဆိုပြီးတော့သူတို့ဟိုပြားခိုင်းတယ်မနော်ဇန်နဝါရီလလောကျော်ရနေ့မှာတကာတဲ့ခဲမှာရှိရအောင်သူတို့ကျွန်တော်စာဆန်တမ်းပြင်းကြရအောင်ညကလုံးသူတို့ပြားချလိုက်တယ်ကလဲရီယာပညာရရှိဖို့တော့ကျွန်တော်ထဲနိုင်ကျွန်တော်ချူစားသွားမှာပါကျွန်တော်ကအတိတ်ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုချင်တာကျွန်တော်ဤဒီမှာရှိတဲ့ကလဲရီယာပညာတင်ကြပြင်းကြရတဲ့ပညာတင်လို့မရတဲ့ကလဲရီယာအမေဆုံးပညာတင်ရအောင်ကျွန်တော်တို့ကိုလော်ဖီဘွားတော့ကျွန်တော်တို့အမေနေတိုင်းနေစဉ်ကျွန်တော်တို့တောင်းဆိုချင်ပါတယ
်ဒီလိုရိုဟင်ဂျာဒုက္ခသည်စခန်းတွေကလူလူအခြေပြုကိုထုကိုထအကြောင်းတွေကိုအခုလိုဖြတ်ခိုင်းတဲ့အပေါ်မှာတော့နားမလည်နိုင်အောင်ဖြစ်ရတယ်လို့ဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကလည်းပြောပါတယ်ရိုဟင်ဂျာကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်ဟာမျှော်လင့်ချက်မဲ့ပြီးတော့အနာဂတ်ပျောက်နေတဲ့အနေအထားဖြစ်လာနေတယ်လို့သူဆိုရင်ချက်ကိုပြောပြပါတယ်
ဒီမှာအခုစဉ်းစားနေမယ်ဆိုလို့ရှိရင်ဘာမှလက်မမြင်ခဲမမြင်အဲ့လိုပဲနေတယ်ဒီမှာအမန်တကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဘဝရဲ့ဒီမှာမျော်လင့်ချက်ဆိုတာဘာမှမရှိတော့ဘူးလို့ပဲဖွင့်ပြနေတယ်ဆိုတော့မြန်မာဘက်ကလည်းသူတို့တကယ်တမ်းကျတော့သူတို့မခေါ်ဘူးလေမခေါ်ဘူးဆိုတော့ဒီဘက်မှာလည်းစီးပွားရလောက်ခံအခွင့်အလဲမရှိဘူးပြီးတော့ပညာသင်ခွင့်ပေါ့နော်ဒါလည်းမရှိဘူးစသဖြင့်ပေါ့နော်ဒီအတိုင်းရှိနေမယ်ဆိုလို့ဆိုရင်စူးစူးကပူပြီးတော့မြန်းနိုင်တယ်ဒီဘက်မှာ
အရင်တော့ကပညာရေးဝင်တဲ့ကျောင်းဆရာအဖြစ်လောက်ကင်ခဲ့ဘူးသူကိုအောင်မြင်ကတော့လက်တလောမှာရူဟင်ညာကလေးငယ်တွေကိုနေအိမ်တွေမှာစာသင်ကြားပေးနေတဲ့အကြောင်းပြောပြပါတယ
်အကူတူကိုတော့ပေါ့နော်စာသင်ပေးတာရှိတယ်အဲ့ဒါလည်းကိုကလေးတွေကိုကိုပဲစာသင်ပေးနေတယ်အဲ့လိုပုံစံပါပဲလေဒီမှာဒုက္ခသည်တွေကဒီမှာရှောင်းဆရာတွေကသူတို့ရဲ့အနိတဝိုက်ပေါ့နော်အဲ့လိုပဲစာသင်ပေးနေတယ်ရှိတယ်လောလောဆယ်ဒါလည်းဘာမှမက်တဲ့မဲရနဲ့အဲ့လိုတော့မဟုတ်ဘူးလေဒီမှာလူကြီးဆိုရင်လည်းအလောကံရခွင့်လည်းမရှိဘူးဒီမှာကလေးတွေဆိုရင်လည်းပညာသင်ခွင့်ကခွင့်လည်းမရှိဘူးပြီးတော့တခြားစာဝေးနေရပိုင်းလည်းသူများကိုအားကိုးပြီးတော့စားသုံးနေရတယ်ဆိုတော့ဒါလည်းတက်ပြီးတော့နောက်ဆိုရင်ဒီလူတွေရဲ့ခေါင်းကျူထမနစူကျူပက်ကိုပူပြီးတော့ဥတည်သွားနိုင်တယ်လို့ကျွန်တော်ကအဲ့လိုပဲယူဆပါတယ်ဆိုတော့ဒီမှာရှားမချေအချေပြုတ်ချင်းပင်းမှုတို့ပူပြီးတော့များလာတယ်အဲ့လိုပဲကျွန်တော်တင်ပြတာပါ
အခုလိုစိုးရိမ်စရာမှရှိနေတဲ့ရိုဟင်ဂျာကလေးတွေရဲ့ပညာရေးအလေးထားကူညီပေးဖို့မလေးရှားအစိုးရပါဝင်အစိုးရတွေနဲ့အဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့26ဖွဲ့ကလည်းတောင်းဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာစစ်တပ်ကတော့ဘင်္ဂလားဒေ့ရှ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်ခေါ်ယူဖို့အစီအစဉ်တွေဆက်လုပ်သွားမယ်လို့ဆိုနေပေမဲ့ဒီကနေ့အထိတော့ထူးခြားတိုးတက်လာမှုကမရှိသေးပါဘူးရှင်။